Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ31ရက်တင်းလာနေညပိုင်း VOC စီစဉ်နေကိုမဲခဲ့ပြရစုမြို့ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်9:00နာရီစနေအထိလိုင်းတူမီတာ 24.25 32.5 ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညတော်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
ဒီမှာကတော့ဆုမြတ်မော်ပါရှင်American နိုင်ငံသား Paul Whelan ဆိုသူကိုတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်။ New York မြို့ Times Square မှာဒီကနေ့ညကျင်းပမဲ့နှစ်တကူပွဲအတွက်လုံခြုံရေးတင်းကျပ်ထားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေဒီကနေ့နားဆင်ကြရမယ်ဒီမှာတော့2018ခုနှစ်အတွင်းနိုင်ငံရေးအခြေအနေသုံးသပ်ချက်တွေအပြင်ဆီရှောင်းတွေနေရပြန်လာခြင်းမှာပဲတက်မတော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အင်ဂျင်တို့ဆက်ခွန်ဆုရောက်နေတယ်ကြီးရတယ်။အင်းနမ်ဆန်ယန်ယူအာဆိုတော့အရင်တော့အင်ချေ2000ကျော်ရှိတဲ့ယူအာကြီးပေါ့နော်ကိုက18အင်းပဲပထမအဆုံးစားတဲ့လူအခုလာနေတဲ့
ကြည့်ချင်းငင်းကြီးအကျိုးဆောင်ဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးတာဆင်ကြားဖို့ရှိပါတယ်ဒါပြင်2018မြန်မာစီးပွားရေးအခြေအနေသုံးသပ်ချက်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တရုံကြီးရအစီအစဉ်စတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။အမေရိကန်နိုင်ငံသားတယောက်ကိုတချို့လုံးမှုနဲ့ရုရှားကဖမ်းဆီးထားပါတယ်။အမေရိကန်ပေါ်ဝီလန်ကိုတောက်ချာနေ့ဒီဇင်ဘာ28ရက်နေ့ကတချို့မှုနဲ့ဖမ်းဆီးခဲ့ပြီးတော့ရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကဒီကနေ့တင်းနေလာနေ့မှာကြီးညာချက်ထုတ်ပြန်ပါတယ်။ဘလို့ကိစ္စမျိုးသူကျွလွန်ခဲ့တဲ့ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ရုရှားအစိုးရပိုင်းတက်စ်သတင်းဌာနကတော့တကယ်လို့အပြစ်ရှိကြောင်းတွေးရှိရင်ဝီလန်ကိုထောင်ဒဏ်အနှစ်20အထိကျနိုင်တယ်လို့ပြောပါရယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ရုရှားအစိုးရအနေနဲ့ကိစ္စရပ်တော်တော်များများကိုအမေရိကန်အစိုးရနဲ့ဆက်ပြီးဆွေးနွေးဖို့လိုလိုလားလားရှိတယ်လို့ပြောကြားထားတဲ့နှစ်တကူနှုတ်ဆက်စာကိုတမရဗလာဒီမီယာပူတင်ကဒီတမရဒေါ်လာထရန့်စီပေးပို့ခဲ့ပြီးတော့တရက်တောင်မပြေခင်မှာပဲအခုလိုဖမ်းဆီးတဲ့တရင်ထွက်လာခဲ့တာပါအမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်တယ်ဆိုတဲ့ကိစ္စရုရှားသူမရီယာဘိုဒနာကဒီအမေရိကန်မှာတချို့လို့ထောက်လန်းခဲ့တယ်ဆိုတဲ့ကိစ္စရုရှားတချို့ဟောင်းတဲ့သမီးဖြစ်သူတို့ဗြိတိန်မှာဓာတ်ဥအစိတ်ခတ်ခံရတဲ့ကိစ္စတွေကြောင့်ရုရှားအစိုးရနဲ့အနောက်နိုင်ငံတွေကြားမှာဆက်ဆက်ရေးတင်းမာနေချိန်မှာပဲအမေရိကန်တယောက်တချို့မှုနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်
ကမ္ဘာတော်မှာရှိတဲ့သတင်းတော့တွေနဲ့သတင်းမီဒီယာတွေမှာလောက်ခိုင်နေသူတွေအသက်ခံမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ဘယ်လ်ဂျီယမ်အခြေစိုက်နိုင်ငံကသတင်းသမားများအဖွဲ့ချုပ် IFJ ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းမှာသတင်းသမားတွေအသက်ခံမှုကျဆင်းခဲ့ပေမဲ့အခုနှစ်မှာပြန်ပြီးတော့တက်လာခဲ့တာဖြစ်ပါတယ်။ကမ္ဘာတော်မှာအခု2018အတွင်းအသက်ခံရတဲ့သတင်းမီဒီယာသမားပေါင်းဟာ94ယောက်အထိမြင့်တက်လာတယ်လို့နိုင်ငံကသတင်းသမားများအဖွဲ့ချုပ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်။ဒါဟာပြီးခဲ့တဲ့2018ခုနှစ်ကထက်စာရင်12ယောက်ပိုပြီးတော့များလာခဲ့တာပါ2012တုန်းကတော့121ယောက်အသက်ခံခဲ့ရပြီးတော့2006ခုနှစ်တုန်းကတော့155ယောက်ရှိခဲ့တာဖြစ်ပါတယ်အခုနှစ်အတွင်းသတင်းသမားတွေအသေးပြောက်အများဆုံးနိုင်ငံကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်ပြီးတော့စုစုပေါင်း16ယောက်ဖြစ်ပါတယ်မက္ကဆီကိုနိုင်ငံက11ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးယေမန်နိုင်ငံမှာ9ယောက်ဆီးရီးယားနိုင်ငံမှာ10ယောက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့9ယောက်ဖြစ်ပြီးတော့ဆက်တမအများဆုံးဖြစ်ပါတယ်သတင်းသမားတွေတက်ခံရတာဟာသတင်းသမားတွေပဲသိဆုံးတာတွေမဟုတ်ပဲမန္တရားချောက်ဖွေပေါ်တုတ်တဲ့နေရာမှာလဲထိခိုက်စေတယ်လို့ IFG ဥက္ကရာကပြောပါတယ်သတင်းသမားတွေဟာမျက်မြင်သက်သေတွေဖြစ်တာကြောင့်ပြစ်မှတ်ထားခံရတာဖြစ်တယ်လို့သူက AP သတင်းကိုပြောပါတယ်2018အတွင်းပြစ်မှတ်ထားတိုက်ခိုက်ခံမှုဘုံခွဲတိုက်ခိုက်မှုနဲ့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းသိဆုံးခဲ့တဲ့သတင်းသမားတွေဟာ94ယောက်ရှိတယ်ဆိုပြီးတော့ဒီဖွဲ့ရဲ့ညင်ညာချက်မှာပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီအထင်ကရတိုင်းစကွဲနေရာမှာဒီကနေ့ညကျင်းပမဲ့နှစ်တကူပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်ဒီနှစ်မှာအဝေးထိန်း drone ရင်တွေကိုပထမဆုံးသုံးပြီးတော့ကောင်းကင်ကနေစောင့်ကြည့်နေမယ်လို့ထောက်လှမ်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာဒုတိယကော်မရှင်နာမင်းကြီးကပြောပါရယ်နှစ်တစ်ကူးချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမယ်အေယာမခရစ်စတဘောလုံးကြီးကို Times Square မှာလာချိပြီးနှစ်တစ်ကြိုဆိုမဲ့သူနှစ်တန်းလောက်ရှိမယ်လို့ New York မြို့တော်ဝန် Builder Blasio ကပြောပါရယ်နှစ်တစ်ကူးပွဲကျင်းပမဲ့ New York မြို့လမ်းတွေတဝိုက်လုံခြုံရေးကင်မရာ 1200 ကျော်ကိုလည်းတပ်ဆင်ထားပါရယ်ထောင်ထဲချီတဲ့ဒီအရက်ဝတ်နဲ့ uniform ဝတ်ရဲအရာရှိတွေကိုဖြန့်ချထားမဲ့အပြင်ပတ်ဝန်းကျင်ကအဆောက်အဦတွေရဲ့ခေါင်းမိုးတွေပေါ်မှာလည်းလက်ဖြောက်တပ်သားတွေကရှိနေမှာဖြစ်ပါတယ်။နှစ်တစ်ကူးပွဲတော်ကျင်းပမဲ့နေရာတဝိုက်ကားတွေမဝင်နိုင်အောင်လို့ရဲက200နီးပါးကလမ်းစုံတွေမှာပိတ်ဆို့ထားမှာဖြစ်ပါတယ်။လောလောဆယ်ချင်းချမှုအန္တရာယ်တစုံတရာမရှိပေမဲ့လုံခြုံရေးအတွက်သတိအနည်းအထားနဲ့ရှိနေမှာဖြစ်တယ်လို့ New York မြို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ ဒရင်နောက်တွင်တဲ့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကွန်ပျူတာအနေနဲ့အေယာမခရစ်စတာဘောလုံးကြီးကိုနှိမ်ချလိုက်တဲ့ခလုတ်ကိုနယူးယောက်တိုင်းစ်ဝါရှင်တန်ပို့စီအန်အန်သတင်းတွေဌာနတွေအပြင်အမေရိကန်ကနာမည်ကြီးသတင်းတောက်တွေနဲ့အက်ဒီတာတွေကခလုတ်နှိမ်မှာဖြစ်ပါတယ်။2018ခုနှစ်အတွင်းမှာကမ္ဘာတဝန်းအသက်ခံရရတဲ့သတင်းတောက်52ဆောင်ရှိအသင်း CPJ ကပြောပါတယ်။ဒီ LED မီးသီးပေါင်း 3,200 တက်ဆင်ထားတဲ့ 6 တန်လောက်အလေးချိန်ရှိတဲ့ Ayama Crystal ဘောလုံးကြီးကိုမီးထွန်းမဲ့ခလုတ်ကိုတော့ American တရုတ်ချစ်ကြီးရဲ့အသင်းကနှိပ်ပြီးတော့မီးထွန်းညှိမှာပါ။ကဘာကြီးမှာအားလုံးသဟဆာတာဖြစ်ရေးကိုမျှော်လင့်ပြီးတော့ဒီနှစ်နှစ်သက်ကူးပွဲတော်ကို Gift of Harmony လို့နာမည်ပေးထားပါတယ်။တရုတ်နိုင်ငံခြုံချင်းမျိုးကဒီဖျော်ဖြေသမားတွေကလည်းတရုတ်အကနဲ့ဖျော်ဖြေမဲ့အစီအစဉ်ပါဝင်ပါတယ်။
American Bureau Zuga Los Angeles Times Nathan Trenza Dine Tribune Publishing Pony Longaro Po Cyber Taikai Mujang Trenza Pony Piawe Mu Pipino Begasa Taikai Kayan's Lesurago Piranu Songan Sese Muri Songan Javare Tren Longan Chotika Kere Pinaji Cyber Taikai Mutan Jajako Songan Elo Mimi Longyitana Piawayadu ဒီတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။တနင်္ဂနွေရှိစရာစိုက်ဘာတိုက်ခိုက်မှုကြောင့်စနေနေ့တုန်းကတော့ရှီကာဂိုထရီဘျူးန်ဘော်တီမိုးစမ်းတို့အပြင်တခြားသတင်းစာတွေမှာနိုင်ကြုံညာနဲ့အသေးစားကြုံညာတွေရိုင်းနှီးလို့မရပဲဖြစ်ခဲ့ပါတယ်။ဒါပေမဲ့သတင်း website တစ်ခုမှမထိခိုက်ခဲ့သလိုကစတမာတွေရဲ့အချက်လက်တွေလည်းပေါင်ကြားခဲ့ခြင်းမရှိဘူးလို့ထရီဘျူးန်ပပ်လစ်ရှင်းပုံနှိပ်လုပ်ငန်းကပြောပါတယ်။ရီကူဒ်ရန်ဆမ်ဝဲဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရပုံရတယ်လို့လော့စ်အန်ဂျလိစ်တိုင်းသတင်းကပြောပါတယ်။စန်ဒီယေဂိုယူနီယံထရီဘျူးန်သတင်းစာတိုက်ကလည်းသူတို့သတင်းစာတိုက်အပေါ် computer hacker
တွေရဲ့တိုက်ခိုက်မှုခံရပုံရတယ်လို့အကြီးကဲ Jeff Light ကသတင်းစာဝက်ဘ်ဆိုက်ပေါ်မှာရေးသားခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်မှုတွေရှိခဲ့ပေမဲ့အားလုံးနီးပါးကိုပြန်လည်ထိန်းချုပ်ထားနိုင်ပြီလို့ပြောပါတယ်ခင်ဗျာ။ ဗီယိုရဲ့အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ7:00ထိ92.5MHz တိကျ8ခွန်တုံညာစိုက်တိုမီတာ25MHz ကိုတုံတုံကနေပထမနာရီဝက်မှာလိုက်လံမီတာ190MHz ကိုငါးတို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိဝင်ကြီးချုပ်ရှိခ်ဟာစီနာရဲ့ညွန်ပေါင်းအဖွဲ့ကအပြတ်အသက်အနိုင်ရခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။အဝါမီလိဂ်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလွှတ်တော်အမတ်300မှာ280ရှစ်နေရာအနိုင်ရခဲ့ပြီးတော့ခမောင်းဟူစိန်ဦးဆောင်တဲ့အတိုက်ခံအုပ်စုဘက်ကတော့ချ ရလတ်တွေကိုပယ်ထားမှာဖြစ်တယ်လို့ပြောတဲ့အပြင်ကိုဒီဗမ္မလိုက်အခြေအနေအောက်မှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုနေပါတယ်။မဲလာပေးသူတွေကိုအနှောက်အယှက်ပေးတာနဲ့မဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေကပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်တုန်းကလည်းဒီလက်ရှိအာဏာရပါတီတွေကိုထောက်ခံသူတွေနဲ့အတိုက်ခံထောက်ခံသူတွေကြားမှာအကြမ်းဖက်မှုတွေရှိခဲ့ပါတယ်။အတိုက်ခံပါတီထောက်ခံသူတွေကြ ဒီဝင်ကြီးချုပ်ဟာစီနာအတွက်အခုအနိုင်ရမှုဟာတတိယဆက်တိုက်ရွေးကောက်ပွဲအနိုင်ရမှုဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဇီဝစံတာတစ်ခုအဝင်ဝမှာဘုံးလုံးပေါက်ကွဲခဲ့လို့နှစ်ယောက်ထိဆုံးခဲ့ပါတယ်။ကိုတဘာတိုမြို့မှာဖြစ်ခဲ့တဲ့ဒီဘုံးကွဲမှုတွင်မှာ24ယောက်ထပ်မင်းလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဇီဝစံတာနောက်ဖက်ချမ်းမှာမပေါက်ကွဲသေးတဲ့နောက်ဘုံးတလုံးကိုလည်းရဲတွေကရှာဖွေတွေ့ရှိခဲ့ပါတယ်။ဘုံးကွဲမှုဟာဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့လောလောဆယ်မှာမသိရသေးပါဘူး။ဖိလစ်ပိုင်တောင်ပိုင်းမှာမွတ်စလင်ခွဲထွက်ရေးသမားတွေရဲ့သဘုံထမှုဖြစ်နေတာစေစုနဲ့ချီရှိနေပြီးတော့ကြမ်းဖက်မှုတွေကြောင့်တည်ဆုံးသူထောင်နဲ့ချီရှိပါတယ်။2019ခုနှစ်ကလက်နက်ကင်ကျန်းဖတ်သမားတွေကမာရဝီမြို့ကိုလာနေချီထိန်းချုပ်ခဲ့ပြီးတဲ့နောက်တောင်ပိုင်းဒေသတစ်ခုလုံးဒီဘက်ကိုလည်းသမားရိုဒရီဂိုဒူတာတီကစေုပ်ချုပ်ရေးထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကမ္ဘာမှာဒုတိယလူသုံးအများဆုံးယူရိုငွေကြေးရဲ့သက်တမ်းဟာဒီဇန်နဝါရီလ1ရက်နေ့မှာ20ပြည့်မှဖြစ်ပါတယ်။2008ခုနှစ်ဗန်နားရဲ့အချက်အတဲယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေကြားအကျွေးမဆက်နိုင်တဲ့ပြဿနာနဲ့စီးပွားရေးကြားခံပေးရတဲ့ပြဿနာတွေရှိခဲ့ပေမဲ့ကမ္ဘာငွေကြေးဈေးကွက်မှာဒေါ်လာပြည့်ရင်ယူရိုငွေဟာအသုံးအများဆုံးဖြစ်ပါတယ်။1999ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဒီဗန်နားရေးဆိုင်ရာအွန်လိုင်းငွေပေးငွေချေအတွက်ယူရိုငွေကိုစတင်သုံးဆွဲခဲ့တာဖြစ်ပါတယ်။နောက်3နှစ်အကြာကြာမှာယူရိုငွေဆက်ကူနဲ့အကျွေးစီးတွေကိုဥရောပနိုင်ငံ17နိုင်ငံမှာစတင်သုံးဆွဲပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဗြိတိန်နဲ့ဒန်မတ်နိုင်ငံတွေကတော့ယူရိုငွေသုံးတဲ့နိုင်ငံတွေထဲမှာမပါပါဘူး။ဒီကနေ့မှာတော့ EU နိုင်ငံ19နိုင်ငံမှာယူရိုငွေသုံးဆွဲနေကြပါတယ်ရှင်။
မရိကန်သမ္မတဒေါ်ထရမ့်နဲ့လွတ်တော်အမတ်တွေကြားအစိုးရ30နဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ရပ်တန့်နေတာကြောင့်အမေရိကန်အစိုးရလုပ်ငန်းတချို့ရဆိုင်းထားတာဟာအခုဆိုရင်ဆွေးနွေးမြောက်ရှိသွားပြီဖြစ်ပြီးတော့တိတ်မကြခင်မှာလည်းဖြစ်ရှိနိုင်မယ့်အနေအထားမတွေ့ရဘဲဖြစ်နေပါတယ်။သမ္မတထရမ့်ကအမေရိကန်မက္ကဆီကိုနဲ့တတိုင်းကာယံဖို့အတွက်အစိုးရ30ထဲကဒေါ်လာ5ဘီလီယံချပေးဖို့ကိုဆက်လက်တောင်းဆိုနေပြီးတော့ဒီမိုကရက်လွတ်တော်အမတ်တွေဘက်ကတော့နေဆက်လုံခြုံရေးအသုံးစရိတ်အတွက်အတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့တတိုင်းကာမဲ့ကိစ္စကတော့လုံးဝပြတ်ပြတ်သွားသွားဆန့်ကျင်နေပါတယ်။အမေရိကန်အစိုးရလုပ်ငန်းလေးပုံတစ်ပုံအတွက်အသုံးစရိတ်တွေဟာပြီးခဲ့တဲ့ဇန်နဝါရီ22ရက်နေ့ကကုန်ဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒီပြဿနာကိုပြည်လည်စီဖို့အတွက်ဆွေးနွေးမှုတွေလည်းပြတ်သွားခဲ့တယ်လို့အင်ဂျီနီယာရာရှိတွေကတော့ပြောပါတယ်။ဒီမိုကရက်တွေဟာအမေရိကန်တွေရဲ့ဘေးကင်းလုံခြုံရေးကိုစိုးရိမ်ပူပန်မှုမရှိဘဲဒီကိစ္စကိုလည်းပြစ်ထားလိုက်ကြတယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့က Twitter ကနေရေးပါတယ်။သမ္မတထရမ့်ရဲ့ဒီဆွဆွဲချက်ကိုလည်းဒီမိုကရက်တွေဘက်ကပြန်လည်တုံ့ပြန်လိုက်ပြီးတော့နယူးယောက်ပြည်နယ်အောက်လော့ဒ်တော်အမတ် Hakeem Jeffries ကတော့ဒီသမ္မတဟာသူစောက်လို့ချင်တဲ့ American Mexico နယ်စပ်တရိုင်းအတွက် Mexico နိုင်ငံကပေးရမှာဖြစ်တယ်လို့ American ပြည်သူတွေကိုထက်ခါတလဲလဲကတိပေးခဲ့တဲ့သမ္မတပဲဖြစ်ပြီးတော့အခုခါမှာတော့သူကအလုံးမဖြစ်မဲ့ဒီနယ်စပ်တရိုင်းကို American အခွန်အမ်းပြည်သူတွေရဲ့ငွေတွေစီကနေပြီးတော့ဒေါ်လာ5ဘီလီယံထုတ်ဖို့စူးစမ်းနေတယ်လို့ ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားထားပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. Message from the Korean language today. We will continue to talk about. Next, we will talk about the Korean language today. 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 We will talk about the Korean language ကချင်ငင်းရဲ့အကျိုးဆောင်အဖွဲ့ PCG ကတမရော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ကြားဆစ်ဆောင်တွေနေရပြန်ရေးအတွက်တွေ့ဆုံဆွေးနွေးနိုင်ဖို့ကြားဝင်နှိမ့်နိုင်နေပြီးတော့ကချင်နိုင်ငံရေးခေါင်းဆောင်တို့ကတော့လာမယ့်နှစ်လလောက်မှာစီစဉ်တဲ့အကြောင်းတွေဖော်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းတင်ဆက်ကုမိုးစော်ကတင်ပြပို့ထားပါတယ်။
ဟုတ်ကဲ့ဝိုင်းမော်မြို့နယ်မြစ်ကြီးနားဘုံမော်ကာလန်ဘေးကနမ်ဆန်ရန်ရွာသားချို့ဟာဒီလ20ရက်နေ့လောက်ကနေရကိုပြန်လာတာတွေရှိခဲ့ပြီးတမ်ရော်ကလည်းဒီလ21ရက်နေ့ညင်ကြေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစစ်ဆောင်တွေနေရပြန်ရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်စစ်ဆောင်တွေနေရပြန်လာချိန်မှာတမ်ရော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေကြောင်းကချင်ညင်ကြေးအကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆောင်အောင်ကအခုလိုပြောပါတယ
်အင်ဆောင်ဆို18ဆုရောက်နေတယ်လို့ဒီကအင်းနမ်ဆန်ရန်ယွာဆိုတော့အရင်တော့အင်ချေ2000ကျော်ရှိတဲ့ယွာကြီးပေါ့နော်အခုက18အင်ပဲပထမအဆုံးရတဲ့လူကြီးအခုလာနေတဲ့လူတွေကတော့အင်လဲနည်းနည်းပပပြင်ရတဲ့လူတွေတော့ပဲလာသေးတယ်ပေါ့အင်ကြီးအများကြီးပြသွားတဲ့ဟာကြီးတော့အဲ့ဒါတွေကလာရင်လည်းဘယ်မှာနည်းနည်းနေရလည်းမရှိဘူးပေါ့နော်အင်းနမ်ဆန်ရန်အဲ့ယွာထဲမှာတမ်တော်ကထောင်ထားတဲ့ဟာတော့ရှင်းပြီလို့တော့ပြောပါတယ်မပေါကတိုင်းမူကလည်းပြောပါတယ်ကျွန်တော်ပြောပြတယ်တန်တဲ့ဟာတော့အခုတော့မလုပ်နိုင်သေးဘူး။ဒါနှစ်ဖက်ညှိနှိုင်းချင်းမှလိုရတဲ့အလုပ်တွေအများကြီးရှိနေတယ်
။စစ်ဆောင်တွေနေရပြန်ရေးအတွက်တမ်ရော်နဲ့ KIA တွဲဆုံဆွေးနွေးနိုင်ဖို့အတွက် PCG ကဂျားဝင်ညှိနှိုင်းနေကြောင်းလဲဥအင်ရှန်ဆန်အောင်ကဆက်ပြောပါတယ
်။အချိန်ကတော့ပြောလို့မရသေးဘူး။ဘာလို့ဆိုရင်အခုညှိနှိုင်းနေသေးပေမလို့ညှိနှိုင်းတယ်ဆိုတော့ကျွန်တော်ဂျားထက်မှဟိုသွားစီသွားနဲ့ညှိနှိုင်းပေးနေတာပဲရှိသေးတယ်။သူတို့နှစ်ဖက်ကတွေ့ဆုံပြီးမှညှိနှိုင်းတဲ့အစ်မရောက်သေးဘူး။ဟုတ်ကဲ့ဟုတ်ကဲ့တွေ့ဆုံဒီဘက်တွေ့ဆုံနဲ့လုပ်ပေးနေတဲ့အနေအထားမျိုးပဲရှိပါလိမ့်။ KO ဘက်ကတော့ဒီ IDPD ရဲ့အမြန်ပြန်လာရေးကိုသူကအများကြီးလှူလာတာပေါ့နော်။အဲအများကြီးလှူလာတယ်ဆိုတော့သူရဲ့မူဝါဒအထက်မှာဟုတ်တယ်။
ကချင်နိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတူးကြကတော့ဇန်နဝါရီလအတွင်းမှာနှစ်ဖက်ဆွေးနွေးနိုင်ပြီးနှစ်လယ်မတိုင်ခင်မှာအဆင်ပြေလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။အဲဒီချာဝရဒါဆာဆာပတ်စပါဒုတိယပတ်လောက်ဆိုရှင်သူတို့ချင်းချင်းပြသကြမယ်။အဲဒီတော့ချာဝရဆိုင်ပြရဲမတ်စ်ဒီချာမှာတော့အဖြေဖြစ်လာလိမ့်မယ်လို့ထင်တယ်လေ။ဒီ2019နှစ်လယ်မတိုင်ပေါ့နော်။အဲဒါဒီရဒီအဆင်ပြေလာလိမ့်မယ်။အဲ့ဒီမြစ်တူပြည်တော်ဒုနေလာတင်တာအများကြီးတည်တာလာနေမှာလို့နော်ဟုတ်ကဲ့ကျေတော့အကောင်းဆုံးကိုပြပါလေဒီ2019အတွက်တရားအကောင်းကြီးပေါ်လာလိမ့်မလို့တို့ဖြစ်နေလေ
တမ်ရော်နဲ့ဆွေးနွေးမဲ့အခြေအနေကိုမေးမြန်းဖို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးညော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးအမည်မဖော်လို့တဲ့ KIO ရဲ့တာဝန်ရှိသူတဦးကတော့စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်တမ်ရော်နဲ့ဆွေးနွေးဖို့ရှိသလိုတရားတဲ့သဘောတူညီချက်တွေရရှိပြီးမှသာပြန်လည်ပို့ဆောင်ရေးကိုဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ kitchen be near Dima, Natal de Nile by Loga Satin be, Demro net DIO Jama, they wait Pipwana re, Jone Ladalo, Dila Binary Dimaro, Lua Niba, Yasai Nika Bade, Dila Nasetia Niga Tobiane, Demro Yen, Ninja Saya, Jina Jemma, Kitchen be Nema, Chisade, Nobain Sitana Jone, a chassis dying leading on Nemima, see you look Shamuri, Lila Jai, Yasai Jone, Sishon Bidurin, Nia Yin Piana Yi, Demro got Guni Sanya Dama Kitchen.
American Piazu de Laga, the Bawa Dorane, Lamaji, Lange Livy, Labare, Sugin Bonego. Tomorrow view a year, Natasako, Degrima, Twin Mari. TV a year, Nitan Lessa, Degre, Lose the Dance Ring. Viewing the Mawang will start to check in it to Yabo, your Mana Mari. American than your mama is in a lame of your side to that, she and Azanga, then all Saraji Sue, Lisa go side down and Zawaisin. Email people mainstream, Bermis at viewingnews.com, Natasako view a decorating down cameras, Raju down Jibu like that. Good name in the year, such a detail, Mimi Vanino. View a beat at Alamo to Jesus to my sin. ဒီကနေ့ကျင်းပနေကြပါတဲ့သတင်းဆောင်မတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့2018မြန်မာရေးတုံးသက်ချက်ပထမပိုင်းကိုတင်ဆက်ပေးစီမှာတယ်။2018ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပျက်တွေထဲမှာရခိုင်ပြည်နယ်ပြည်ပခါဟာအရေးကြီးဆုံးနဲ့ထင်ရှားဆုံးဖြစ်တစ်ခုဖြစ်တယ်လို့နိုင်ငံတကာ PRတွေကလည်းအများဆုံးရင်ဆိုင်ရတဲ့နှစ်ဆိုပြီးတော့ဖြူဝင်မြန်မာပိုင်းစီစဉ်ဟာဦးကျော်စံသားကတုံးသက်ထားပါတယ်။ဦးကျော်စံသားနဲ့ဖြူဝင်မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလင်ထွန်းတို့ရဲ့2018ဆက်ရှိမြန်မာရေးတုံးသက်ချက်ပထမပိုင်းကိုနားဆင်ကြအောင်ပါ။
အလုံးမင်္ဂလာပါခင်ဗျာကွန်ဆူမာမန့်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အခြေအနေအရေးကြီးတဲ့ဖြစ်ရပ်တွေကိုမြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်တွင်တုံ့တက်ကြေညာသွားမှာဖြစ်ပါခင်ဗျာဟုတ်ကဲ့ခင်ဗျာဒီပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့အကြောင်းတွေကိုတုံ့တက်ပြီးတော့မပြောခင်ပါနော်လာမယ့်2019ခုနှစ်ကဖြစ်လာတဲ့အခြေအနေရဲ့အဆက်အသွယ်ရှိရတယ်ဒါပေမဲ့ဒီအထက ကြီးဆုံးနဲ့အထင်ရှားဆုံးဖြစ်ရတဲ့ခုကတော့ရခိုင်ပြည်မြောက်ပိုင်းကိစ္စဖြစ်ပါတယ်။ဒီကိစ္စက2019အခြေအနေနဲ့ပူပြီးဆွေးနွေးကြဆင်းသွားတာမရှိဘူးလို့သီးသီးသာသာကောင်းမွန်တိုးတက်သွားပြီလို့ပြောဖို့လည်းခက်မှထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်တော့ဒီ2018ခုနှစ်ဟာမြန်မာနိုင်ငံအစိုးရအပေါ်နိုင်ငံတကာရဲ့ဖိအားတွေအများဆုံးနှိမ့်လို့တော့ပြောလို့ရတယ်။အလားတူပဲဒီမိုကရေစီကောင်းဆောင်တောင်ဆန်းစုကြည်ပေါ်ဖိအားတွေအတိုးအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်လို့လည်းပြောလို့ရတယ်ခင်ဗျာ။ဒီအကြောင်းနေကျွန်တော်တို့ဆက်ပြောကြတာပေါ့။
မှန်ပါတယ်တစ်ဆက်တည်းမှာပဲအနောက်အစုဒီမိုကရေစီနိုင်ငံရဲ့ဖိအားမြင့်လာလေလေတရုတ်ကဒီလိုကအစာစီရလာလေဆိုတဲ့ဘောကတရုတ်ကပူပြီးအကျိုးရှိလာလေဆိုတဲ့သဘောမျိုးကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်အခုခါမှာတရုတ်နဲ့နှိစက်တယ်လို့ပြောမဲ့ဒီမြန်မာနိုင်ငံမြောက်ပိုင်းကအတိုင်းအတာလည်းနဲ့အဖွဲ့ရည်နဲ့ဒီငယ်ရေးစစ်ဆေးမှုကလည်းပဲတော်တော့ကိုအရေးကြီးတဲ့အချိန်တွေရောက်နေလို့ပြောမှဖြစ်ပါတယ်နောက်တစ်ခုကဥထိုးရေးပိုင်းတို့ဘာလို့မှနည်းနည်းစီးပြီးစားစားလေးကျောင်းလေးနိုင်ငံလာလာလေးစီလာတွေ့ရပါတယ်ဒါတွေကိုလွှမ်းကြည့်ပြီးတော့ကျွန်တော်ဆွေးနွေးရပါတော့ခင်ဗျာ
ဟုတ်ကဲ့ပထမဆုံးကြိုးစားတာပြောထားတဲ့ဒီဟိုမြောက်ပိုင်းနဲ့ဒီရခိုင်ပြည်ရကိစ္စပေါ့နော်ဒီကိစ္စဆိုလို့ရှိရင်2018တောင်မကဘဲနဲ့ကျွန်တော်2019ကဆက်လို့ပြောလို့ရတာပေါ့အဲဒီ2019ဩဂုတ်လကနေဖြစ်ခဲ့တဲ့အာဆာအကြမ်းဖက်တိုက်ခိုက်မှုကနေပြီးတော့အစိုးရဘက်ကစစ်တပ်ဘက်ကနေပြီးတော့ဒီနေနေရှင်းလင်းမှုတွေလုပ်တော့တဖက်နိုင်ငံဘက်ကိုရိုဟင်ဂျာတွေဒီမွတ်စလင်ဘင်္ဂလီတွေထပ်ပြေးသွားကြတယ်စုစုပေါင်းဆိုရင်ပန်းနဲ့ခြီလောက်တဲ့အနေအထားမျိုးတော့ရောက်သွားခဲ့ကြတယ်ဒါပေမဲ့ဒီလူတွေကိုဗမာပြည်တွင်းကိုပြန်ခေါ်ရေးပြန်လဲနေရပြန်ပို့ရေးကိစ္စအတာ2018တခုလုံးဘင်္ဂလားဒေ့ရှ်နိုင်ငံရောမြန်မာနိုင်ငံဘက်ကပါကြိုးစားခဲ့ကြတယ်ကြိုးစားခဲ့ပေမဲ့ဒါလာပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆိုလို့ရှိရင်ဒါရက်သတ်မှတ်ထားပြီးမဲ့တရားဝပြန်မလာနိုင်ခဲ့ကြဘူးအဲ့တော့ဒါဟာအောင်မြင်မှုမရှိသေးတဲ့အခြေအနေပေါ့နော်ဆိုတော့ဒီကိစ္စကိုဆက်ပြီးလုံပန်းနေရစေအခြေအနေလို့တော့ကျွန်တော်ပြောလို့ရတယ
်ပါတယ်ကျင်းရမှာပဲတယ်လီတူတောင်ရေးလုပ်ငန်းတွေနောက်ပြီးတော့ဒေတာတွင်ညဉ့်ညံ့ရေးလည်းပဲစချ Yamu Jane and Missy Musa, Pio Yama, Chipare, the Lorama, Yosatu, the second year, Sharatin, Jagayaware. Tabem Yama, Sura, Suru, Nina, Tamanzo, Juzan, to father you, General Lekamuta, Sinimpin, Luke Johnny, or to Yavarmia. To give them, but the weekend read the Rina Kujotori, Majadi, and I did that, but we set him to get at Yama.
Okay. Tingla is Ningani, Jamalame, Duka, the Rigo, Hilangani, so in Okuya, Juzulakan Yisakan, Golangani, so in Nangan is at Tiji, the Dagani, the same. Don't you lower to Zulakan Sakama to Zubu season Tabari? A season at Diziku, Sakantawanga, Usu Tunga, Shinjabari?
ဖောင်ပြေမယ်စိုက်ဆိုင်စစ်ဆေးမယ်ပြီးရင်မှတ်တဘုံမတန်းရိုက်မယ်ပြီးရင်ဤရိုင်းမှတ်တမ်းอยู่ဤရာနဲ့ဒီမကောင်အကျမ်းမကြီးမကောင်တဲ့လူတွေအကျမ်းမကြီးစစ်စစ်မယ်ဤရာနဲ့လူကပြန်ကစစ်ဒေးမျိုးမိသားစုဆိုရင်မိသားစုစီရင်တိုင်းဆိုတော့၆ဘတ်ပြီးမှာဖြစ်ပါတယ်နောက်ပြီးရင်တော့ဒီကနေမှစစ်ပြီးသားလူတွေအကုန်လုံးကိုနားနေဆောင်နားနေဆောင်ကို
တညာဤဒုမုတညာဤပေါ့နော်ညာစုနှစ်ညာပဲအဲဒီမှာအိပ်ပြီးတာနဲ့ကိုတို့ကစာဖို့ကောင်ဂျာစကန်ကိုပို့ရမှာဖြစ်ပါတယ်လာဖို့ကောင်ဂျာစကန်ရဲ့နေရာထိုင်ခင်းအခြေအနေကိုဗီအိုကတွေ့ဆုံမေးမြန်းတာမှာရှင်းပြသူကတော့စကန်တာဝန်ခံဦးဆိုးရွှေအောင်ဖြစ်ပြီးနေရာထိုင်ခင်းအခြေအတွက်ကိုစပြောပြပါတယ်ကျွန်တော်တို့ဟိုဇာကြီးအဆောက်အဦ၆ဆောင်၂၅လုံးနဲ့နောက်ကိုနေနာဟောက်စ်တစ်ဖောင်န
ลุงยี่ชอบทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ๊อมีดาสุชอบทองจ๊อลุงยี่ตรงทองจ ပြန်လည်ပို့ဆောင်ပြီ
ဒီစကန်ဒီအဲ့လိုပြန်ဝင်လာသူဒုက္ခသည်တွေနေထိုင်ဖို့အတွက်အလုံးစုံအဆင်သင့်ဖြစ်နေပါပြီလားခင်ဗျဟ
ုတ်ကဲ့ဆန္ဒဖြစ်ပါ
ဟုတ်ကဲ့အဲ့တော့အခုလို VOA သတင်းတောက်တွေအပါဝင်ပေါ့နော်နိုင်ငံတကာသတင်းတောက်ချို့ကိုပြည်တွင်းသတင်းတောက်တွေကိုမြန်မာနိုင်ငံအစိုးရဘက်ကနေပေါ့နေမြေတဲကိုခေါ်ပြီးတော့အခြေအနေတွေပြရှင်းလင်းပြသမှုတွေလုပ်တယ်အဲသူတို့တွေဘာတွေလုပ်နေတဲ့ဆိုတာပြောပြမယ်နိုင်ငံတကာရဲ့အမြင်ကတော့ဒီလုပ်ရက်တရားလုံလောက်မှုတိတ်မရှိဘူးအဲအထူးသဖြင့်ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြနေအားရှိရခင်ဗျာ
နိုင်ငံတကာအသံဆိုင်ရာနေရာမှာမြန်မာနိုင်ငံကတော့အနောက်နိုင်ငံတို့ကုလသမဂ္ဂတို့ထက်အာရှနိုင်ငံတွေအင်းဂျင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာကိုပူပြီးလုပ်ပြခြင်းတဲ့သဘောရှိပါတယ်။ဒါကြောင့်လည်းပဲမကြသေးခင်ကပဲအာဆီယံအဖွဲ့အတွင်းဘူးကိုယ်တိုင်အဲဒီကိုသွားပြီးတော့လေ့လာခဲ့တာလည်းပဲကျွန်တော်တွေ့လိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့
။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာဘယ်လိုကြာဆင်းနေကြလဲဆိုတော့ကျွန်တော်ဆက်လက်ဆွေးနွေးရအောင်
။နောက်ဆုံးနဲ့အရေးကြီးဆုံးကိစ္စအဲ့ဒါကတော့ဗာလဲဆိုတော့အမေရိကန်ပြည်အောင်စုအောက်လွှတ်တော်မှာမြန်မာနိုင်ငံဒီရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒါဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့ဒီပါတီနှစ်စလုံးပေါ့ဒီ Republican နဲ့ Democrat ပါတီနှစ်ခုစလုံးကတခဲနဲ့အစိုးတင်သွင်းပြီးထောက်ခံခဲ့တဲ့ကိစ္စဒီထောက်ခံခဲ့လိုက်တဲ့အတွက်ကြောင့်မလို့ဒီလွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကိုအမေရိကန်အစိုးရကိုပါတင်ပြပြီးတော့ဖိအားပေးမှုတွေလုပ်လာနိုင်မယ်လို့ကျွန်တော်ယူဆရတယ်လောလောဆယ်အားဖြင့်တော့ဒီအမေရိကန်အစိုးရနဲ့ဒီမြန်မာအစိုးရရဲ့အစိုးရချင်းမူဝါဒကြောင့်မှလောလောဆယ်အားဖြင့်တော့ဘာမှတော့မဖြစ်သေးဘူးပေါ့လေဒါပေမဲ့လည်းနောက်ပိုင်းမှာဒီကိစ္စလေးတွေကတည်ရောက်မှုရှိလာနိုင်တယ်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေအကူအညီပေးမှုကိစ္စတွေဒီပိုင်းတွေမှာတည်ရောက်မှုတွေပေါ်လာနိုင်မယ်လို့တော့ကျွန်တော်ယူဆရတယ်ခင်ဗျ
ဒီလိုထက်နိုင်တဲ့အလားအလာကိုတော့ပမခဆိုင်မှာကလည်းဆွေးနွေးထားတာရှိပါခင်ဗျာကျွန်တော်ကြည့်ရပါလိမ့်မယ
်ဟုတ်ကဲ
့ make it much more difficult to provide certain kinds of assistance there'll be humanitarian assistance and some of the things on democracy I assume
အခုညဒီချုပ်ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်အပံ့တွေ democracy နဲ့ပတ်သက်တဲ့အခုညဒီချုပ်လည်းပါလာလိမ့်မယ်ထင်ပါတယ်ယင်းညှို့နှံမှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းညှို့နှံမှုတွေကိုနောက်တွန့်သွားစေပါလိမ့်မယ် ဘာကြောင့်လဲဆိုတော့သူတို့ကယင်းနှီးမြုပ်နှံလိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ်။
တိုင်းပြည်ပုံရိပ်ကျဆင်းတဲ့အပိုင်းပေါ်လေအဲဒီတိုင်းပြည်ပုံရိပ်ကျဆင်းတာနဲ့အတူဒေါန်ဆန်းစုရဲ့ပုံရိပ်လည်းအများကြီးကျဆင်းခဲ့ပါရဲ့တကယ်တော့မြန်မာနိုင်ငံပုံရိပ်မြင့်တက်ခဲ့တာဟာဒေါန်ဆန်းစုရောင်းဆိုင်မှမဖြစ်ပါဘူးအခုကမှဒေါန်ဆန်းစုကြီးကိုချင်းမြင့်ထားတဲ့မြန်မာနိုင်ငံသမ္မတသူနိုင်ငံတကာရဲ့ဒီမိုကရေစီလူခွေအိုက်ကွန်ပေါ်လေမရှိတူဆောင်လို့ငါသတ်မှတ်ခဲ့ရတာကပါအခုအဲ့ဒါကိုပြန်လည်ရေးသွင်းနေပါတယ်အများကြီးပဲအများကြီး2018ခုနှစ်တည်းမှာတောက်ဆောက်ဆိုဆိုတွေးခဲ့ရပါတယ်နိုဘယ်ညင်ညာရေးဆုတော့ရုပ်သိမ်းတာမတွေးရပါဘူးကျန်တဲ့စုတွေကကျမ်းများကျန်သေးလားမသိပါဘူး
။နိုဘယ်ငြိမ်းချမ်းရေးဆုဆိုလို့ရှိရင်ရုပ်သိမ်းဖို့ဆိုပြီးတော့တင်ပြချက်တွေတချို့ရှိတယ်။ဒါပေမဲ့နိုဘယ်ကော်မတီကသူတို့အနေနဲ့နိုဘယ်ဆုချီးမြှင့်ဖို့ပဲတာဝန်ရှိတယ်။ရုပ်သိမ်းဖို့ဆိုတဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောပြောထားတာကျွန်တော်သိလိုက်ရပါတယ်။အဲဒီလိုရုပ်သိမ်းခံရတဲ့ဆုတွေထဲမှာနည်းနည်းထူးခြားတဲ့ဆုတွေပေါ့နော်။အဲ့ဒါမှဒီထူးခြားတဲ့လူခွင့်ရေးဆိုင်ရာဆုဆိုလို့ရှိရင် Amnesty International အဖွဲ့ကနေပေးထားတဲ့လူခွင့်ရေးဆုရုပ်သိမ်းခံရတဲ့ကိစ္စရှိတယ်။ပြီးတော့သိမ်းများမကြခင်ကပဲဒီကိုရီးယားနိုင်ငံကချီးမြှင့်ထားတဲ့ကွမ်ကျောင်းလူခွင့်ရေးဆုဆိုလို့ရှိရင်လည်းဒါဒေတာတွေမှာအတော်လေးကိုဂုဏ်ပြုဆောင်ဆုပေါ့နော်ဒါကိုရုပ်သိမ်းသွားတာတွေ့ရတယ်ဆိုတော့ဒါကဒေါအောင်ဆန်းစုကြည်အတွက်ပုံရိပ်ကိုအကြီးအကျယ်ကြာဆင်းစေတဲ့ကိစ္စပဲသူတို့ထောက်ပြတဲ့ကိစ္စတခုကတော့ဗာလဲဆိုတော့ဒေါအောင်ဆန်းစုကြည်ဟာသူ့မှာရှိတဲ့ moral authority လို့ခေါ်တဲ့သူ့ရဲ့ဟိုလွှမ်းမိုးနိုင်တဲ့လူထုကိုလွှမ်းမိုးနိုင်တဲ့ဩဇာအာဏာကိုတုံးပြီးတော့သူပြောစရာရှိတာတွေကိုထောက်ပြဝေဖန်ပြပြင်းစင်မပေးတဲ့သဘောရှိတယ်ဆိုပြီးတော့ထောက်ပြထားတာကျွန်တော်တွေ့ပါတယ
်။တချို့ကလည်းပဲဒေါန်ဆန်းစုကြီးဒီလိုမပြောတာဟာဒေါန်ဆန်းစုကြီးကဘာမှလုပ်ပိုင်မရှိတဲ့အတွက်ကြောင့်မပြောတာဖြစ်တယ်။ဘာမှမထီရောက်နိုင်လို့မပြောတာဖြစ်တယ်ဆိုတဲ့သဘော။နောက်ပြီးတော့ဒီကိစ္စမှာအဓိကပါဝင်ပတ်သက်နေလို့စွဆွဲခံရတာမြန်မာစစ်တပ်ဖြစ်တယ်။ဆိုတာစစ်တပ်နဲ့သူခံကောစားမဖြစ်ချင်လို့ဒီကိစ္စမှာမပြောဘဲနေတာလို့လည်းတွေးကြရမည်ရှိပါတယ်။သို့တော်လည်းပဲစုရုပ်သိမ်းတဲ့လူတွေဘက်ကတော့သူဟာဘယ်လိုပဲလုပ်နိုင်ပြီဖြစ်စေမလုပ်နိုင်ပြီဖြစ်စေသူရဲ့ moral authority ကိုတော့သူကသူရဲ့ကုန်စိတ်ခံတဲ့လျော်ညီစွာထောက်ပြဝေဖန်ဖို့စဉ်းနေဆိုတော့ပြောကြပါရစေ
ဥကျော်ဆန္ဒနဲ့ဥတန်းလွန်ထုံတို့တိဆက်ပေးထားတဲ့2018မြမရေးသုံးသက်ချက်ပထမပိုင်းကိုနားဆင်ကြကြတာဖြစ်ပါတယ်။ဒုတိယပိုင်းကိုတော့မနေ့ဖြန်ဇန်နဝါရီလ1ရက်နေ့ညပိုင်းစီစဉ်မှာစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။ဒေါက်တာရှင်ရရှင်ခုတစ်ခါမှာတော့အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဗာရီဆွေးနွေးဖို့ရှိလို့ဆိုတာကိုကြည့်အောင်ပါ။
ရှိနေခင်လောင်းမဲဇန်နဝါရီလ1ရက်နေ့အင်တာနက်ဟာဆိုရှင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မလို့အဲ့ဒီနေ့ညမှာပုံမှန်တက်ဆက်နေကြအင်တာနက်ညဒိုင်းအဒီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေဂျိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်တွင်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြည့်ကြပါရစေ
တော်တော်ရှင်နေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြပုဂ္ဂိုလ်ထံမှဖိတ်ခေါ်လိုက်ပါတယ်။ထိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ Fury ကနေထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပြဖို့ခြင်းနဲ့ Fury ကိုတည်တည်ချင်းနဲ့တောင်းခြင်းနဲ့ဆိုရင်တော့ Fury ရဲ့ email လိပ်စာဖြစ်တဲ့ bamis@furynews.com ကိုစာရေးသားပြဖို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှိများရှင်2018ခုနှစ်ဒီဇင်ဘာက31ရက်တင်းမာနေညပိုင်းအတွက် FIFA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှိနေနိုင်ကြတာဖြစ်ပါတယ်အခုဆက်ပြီးတော့ညစင်နိုင်အထိလိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ်အစီအစဉ်ဒီမှာဆိုရင်တော့
ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လှုပ်ဖို့ဂိုင်းပတ်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလို့ရှိတာကတော့နံပါတ်1ယူသားမယ်ယူသားမယ
်မိတ်ကင်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကိုဗနိုင်းဆိုင်ရာလေးလာရေးခီးစဉ်နဲ့လာရောက်ခဲ့တဲ့ဥအောင်မြင့်ဦးကသူယုံကြည်ရာကိုပြောပြသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစီစဉ်စာရွက်ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြားမှာပါအခုရေဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးစီပါတယ်မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့နိုင်ငံရေးအရှုပ်ထွေးတွေနဲ့ရှင်တွဲပြီးတော့တိုက်ပြည်စည်းဝါးရေးဟာလည်း2018ခုနှစ်အတွင်းမှာအခက်အခဲအကျတဲတွေနဲ့ရင်ဆိုင်ကြရပါလေ။လာမယ့်နှစ်အတွက် IMF နဲ့ကမ္ဘာဖန်လုံးနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကမြန်မာစည်းဝါးရေးဖွံ့ဖြိုးမှုအရှိန်ရော့ကျနိုင်တယ်ဆိုပြီးတော့ခန့်မှန်းထားကြပြီးမယ်လေ။ရေပုရအဖြစ်တော့2019ခုနှစ်ရဲ့မြန်မာစည်းဝါးရေးအလားအလာကကောင်းမွန်တဲ့အကြောင်းစည်းဝါးရေးပညာရှင်ဦးခင်မောင်ညိုဘောကပေတာကသုံးသပ်ပါတယ်။2018ခုနှစ်အတွက်မြမစီပွားရေးသုံးသက်ချက်ကိုဒီသတင်းပတ်ရဲ့စီပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ဆက်ထားပါတယ်ရှင
်2018ခုနှစ်အတွက်မြမစီပွားရေးမှာထူးခြားတဲ့အချက်လေးတွေဆရာခြုံပြီးကြည့်မယ်ဆိုရင်ဘာတွေများရှိပါမလဲဆရာ
ကျွန်တော်မျက်စိတည်းမှာတော့အခင်းချင်းတွေပေါ့နော်ရက်လက်တွေတော့မတွေ့ရသေးဘူးသူချားတဲ့ရက်လက်တွေမတွေ့ရဘူးခင်းချင်းတွေတော့အဲပို့ပြီးတော့ပြည်ပြင်းလာတဲ့သဘောမျိုးတွေတွေ့ရတယ်ဥပမာပြောရရင်တော့ strategic sustainable development plan ဆိုတဲ့ဟာဆွဲတယ်နော်ဒါမျိုးလေးတွေပေါ့နောက်တစ်ခုကဒီကုမ္ပဏီဥပဒေတို့ကိလမိတ်နာမှုဥပဒေတို့ပေါ့ဒါလေးအခင်းချင်းလေးတွေမှာတော့အဲတိုးတက်လာတဲ့အရေးကြောင်တွေတွေ့ရတယ်ခါတိုင်းကကျွန်တော်ကအစီအစဉ်မရှိမဟာပြောမရှိဘူးလေအဲ့ဒါကိုပြောကြတာပေါ့လေ
နောက်တစ်ခုကဟိုကျွန်တော်တို့ဒီ2018ခုနှစ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းဟာတိတိတသားလေးကျဆင်းသွားတာဟာနှစ်လပိုင်းလောက်မှာဖြစ်သွားတဲ့ကိစ္စကမြန်မာစီးပွားရေးကိုဘလောက်များထိခိုက်စေခဲ့တယ်လဲ
မဒီဟာကတော့ဖြစ်သွားတာတော့လက်တော့ဖြစ်တာပေါ့လေဒါပေမဲ့အကြောင်းတရားတွေကတော့နှစ်ပေါင်းများစွာရှိလာတဲ့အကြောင်းတရားတွေပါပဲသူတို့ပြောရလို့ကျွန်တော်မြန်မာစီးပွားရေးအခြေခံအပြင်တောက်အောင်လေးနဲ့ခိုင်ခိုင်မာမရှိဘူး။အဲဒါကြောင့်မို့ဒီတရုတ်နဲ့အမေရိကန်နဲ့ဖြစ်တဲ့ကိစ္စဟာနောက်ဆုံးကြောင်းတရားပေါ့လေနောက်ဆုံးကောက်ရိုးတမြင်ဖြစ်ပြီးမယ်။ရှေ့မှာကလည်းကျွန်တော်ကဒီလိုကြီးလူကြီးပြညာမျိုးကြီးဒီလိုမှငွေဖောင်းပေါင်းမှုမရှိတာတွေထုတ်လုပ်မှုခြေကခိုင်ခိုင်မာပြီးရင်မရှိပါဘူးပေါ့လေ။အဲဒီအားနဲ့ကြည့်ဒီကြောင့်မို့လို့ကျွန်တော်ကတိတိတသားကြီးဖြစ်ခဲ့တဲ့ဘာလို့ကျွန်တော်မြင်နေအခုချက်ချင်းဖြစ်တဲ့ကိစ္စတော့မဟုတ်ဘူးတော့နော်။
အ
ဲ့ဒီအင်းဒီနေတော့ဒီကုံတွေနေပြီမှာတော့ပြောရရင်ဒီညော်လေးနဲ့ဖြစ်တဲ့ဟာတွေတော့မတွေ့ရဘူး။အဲမြန်မာငွေတန်ဖိုးကြတယ်ဒေါ်လာကြီးတက်တယ်ဆိုရင်တဘာဝအရာကတော့ပို့ကျွန်တော်ကပို့ကုန်တွေပို့နိုင်မှာ။ဒါပေမဲ့အဲ့လိုပို့ကုန်တွေပို့နိုင်တယ်တကယ်အရေးရောမျိုးတွေကျွန်တော်မတွေ့ရဘူး။နည်းနည်းစီးပွားရေးလောကမှာတော့နေရင်လုပ်ငန်းကြိုင်ငန်းတွေမှာတော့အဲခရဲရဲခတ်သွားတာပေါ့နော်။ငွေဖောင်းပွားတဲ့ငွေလဲလဲနှုန်းကိုကျင်းသာဝတ်တယ်ခဲ့တယ်။မကျွန်တော်မှာကျွန်တော်ကလည်းအားနေတဲ့တကူကအဲဒီငွေလဲလဲတုံးအပြောင်းလဲရှိနိုင်တယ်ဆိုတော့အနေရပေါ့လေ။အဲဒီ risk ကိုကျွန်တော်ကလည်း short တွေထားတယ်။အများကြီးကလည်းပြိတ်ပြီးတော့အပြောင်းလဲမရှိဘူးပေါ့လေ။အခုဒီဘက်2018ထဲမှာတော့အဲဒီစိန်ခေါ်မှုယူကျွန်တော်တဲ့တယ်တော့တိုးလဲရတာတွေ့ရတယ
်။နောက်တစ်ခုကမြန်မာနိုင်ငံမှာခုနောက်ပိုင်းတော်တော်လေးလူပြောများလာတဲ့ကိစ္စကဆရာဒီ2018ထဲမှာပေါ့နော်တရုတ်ပေါ်မီကိုအားထားမှုပိုကြီးလာတယ်ဆိုတဲ့ကိစ္စပေါ့ဆရာရေတရုတ်ကဝမ်ဘဲဝမ်ဒိုးလို့ခေါ်တဲ့ဒီခေတ်စ်ပိုလာမစီမံကိန်းမှာမြန်မာနိုင်ငံ Pavo Kisa Apawin Bono, Kuna by Chapu Genesiman Gay Kisama, Yinimunamu, a Chosa Quahamudi, Tione Pianina Kisari Pilare. Now, the CY is in Yan, Sapo Dre, CY is in Yanemapare, CY is only Sapo Dre, Lamban, the infrastructure, Chigansa only Sapo Dre, the Tiopi Yani Bion, which Yames, Rekisari Polare, Yamasuka Town, Shiduria, I don't know, Nene Tata, and a time Yamina, and Lomelu Drubacaro. ပြောရပေါ့နော်ဆရာအဲ့လိုမျိုးတရုတ်ပေါ်မိခိုးအားထားတဲ့ပုံတရံနဲ့ပုံများလာတဲ့အပေါ်မှာဟောဆရာဟိုဆောဆောဆရာပြောတာအထက်မှာလဲပါပါတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးအနောက်အစုနဲ့တဖြည်းဖြည်းနဲ့ဟိုကင်းကွာတယ်လို့ဖြစ်လာတဲ့အချိန်မှာတရုတ်ကအခွင့်ကောင်းရပြီးတော့တရုတ်နဲ့ဟိုမြန်မာတစ်ဆူအပကတရုတ်ဘက်ကိုပို့ပြီးတော့ရိုင်းသွားတာမျိုးလားတရုတ်ကပို့ပြီးတော့ aggressive ဖြစ်ပြီးတော့ဝင်လာတဲ့ပုံစံမျိုးလားဆရာဘယ်လိုသုံးသပ်မိလဲဆရာတရုတ်မြန်မာဆက်ဆံရေးဆီပွားရေးရအဲ့ဒါကျွန်တော်အမြင်ပြောလို့ရှိရင်ပုံမှန်လို့မြင်နေတော့ဟိုအရင်နှစ်တွေကလည်း အနာမေငါရင်းနှီးမြှုပ်နှံမှုတရုတ်ရဲ့ချင်းမှုပေါ့နော်ဒါတွေလည်းပြီးတော့ကွာချစ်ရပို့ပြီးတော့ရိုင်းနေလို့ရောအယူဆဘူးအဲ့တော့ကျွန်တော်ကနောက်နိုင်ငံပဲရိုင်းနေတာတော့မှရိုင်းလို့မမြင်ရဘူးကျွန်တော်တို့ရဲ့အနေနဲ့ရွေးချယ်ရမှရှိဘူးကျွန်တော်တို့ရဲ့ရွေးချယ်မှုအကြောင်းမလို့ဖြစ်လာတာမဟုတ်ဘဲနဲ့ဒါလိုအပ်ချက်ကြောင့်မလို့နော်ဆက်ဆံရတဲ့အရေးပေါ့အဲတရုတ်ကတော့ငားလေတရုတ်ကတော့
မြန်မာဘက်ကတော့သူတို့မြင်နေကြည့်မြန်မာဘက်ကနှီးတယ်ပေါ့အဲ့တော့အဲ့ဒါလည်းကျွန်တော်လည်းလမ်းမီတမျှကြည့်တဲ့အခါမှာမြန်မာကအဲကြောက်ကြည့်မှာနော်အချိုးအစားပြောင်းလိုက်တာမျိုးရအစပေါ့အဲနောက်တစ်ခါစီမံရေးအရေးစားကိုတွေးလိုက်တာလေးရအစအဲ့ဒီဟာတွေကမြန်မာကလုံတင်လုံထိုက်တာပြီးလုံနေတယ်တတိကြီးကြီးထားပြီးလုံနေလို့ကျွန်တော်ကဘေးလူအနေနဲ့သုံးသပ်မိပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဟို World Bank တို့ IMF တို့လိုမျိုးနိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေကလာမယ့်ဘန်ဒါနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာနည်းနည်းလေးရောင်ရောင်လေးထပ်ကျဖို့ရှိတယ်လို့သူတို့ကခန့်မှန်းထားတယ်ဆရာကျွန်တော်သိချင်တာကဆရာတို့လိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာစီးပွားရေးပညာရှင်တွေကြားထဲမှာကောမြန်မာစီးပွားရေးအလားအလာကိုတဘောလာမယ့်နှစ်အတွက်ဘယ်လိုခန့်မှန်းကြတာမျိုးရှိသလဲဆရာဘယ်လိုဆွေးနွေးကြပါသလဲ
ဒါတော့ကျွန်တော်ပြောနေကြတာစကားပါလေနောက်ပြောပြောလေ့လာတော့အကောင်မျိုးလင်းတယ်ဘောလေအဲဒီပြီးတော့အကောင်လာနိုင်လားလို့မျိုးလင်းစောစောအချင်းချင်းမျိုးရတခုရလာများပေါ်လာပေါ်ပေါက်လာလားလို့ပြောလေအဲဒီမျိုးကတော့အကောင်မျိုးလင်းနဲ့လေ့ကျင့်တော့ရနိုင်ပြီလားဒါပေမဲ့ကျွန်တော်အနေနဲ့ပြောရရင်တော့အရင်ကြီးတော့မျိုးလင်းမထားဘူးတိတိကျကျကြီးသိုးသွားမယ်လို့လည်းမထင်ဘူးဒီအကြောင်းကြားတွေကမျိုးလင်းတွေပေါ့လေနှေးသွားစရာအကြောင်းတွေလည်းရှိတယ်တိုးလာစရာအကြောင်းတွေလည်းရှိတယ်ပေါ့လေနောက်ဆုံးမှာဘယ်လိုရလက်ပေါ်လာမလဲဆိုတော့အဲ့မလေးကုန်ကြရင်တော့နော်ပြည်ရမှာပေါ့အဲကျွန်တော်ကတော့အကောင့်ရင်းနဲ့ပဲမှရှိတာ
နောက်ဆုံးတစ်ခုလေးဆရာဆိုတော့အခုလာမယ့်2019မှာရောဆရာတဦးချင်းအမြင်ကဘယ်လိုမျှော်လင့်ချက်တွေရှိမလဲဘယ်လိုထူးခြားတဲ့ပြောင်းလဲမှုတွေများရှိနိုင်မလဲ
ကျွန်တော်ထင်တာပြောရရင်တော့နော်ရခိုင်ကအဓိကပေါ့လေအဲရခိုင်ကြီးကပိုဆိုးသွားမလားဦးပြည်လည်းသွားမလားပေါ့ကျွန်တော်အမြင်နဲ့တော့ပိုပြည်လည်းသွားနိုင်တဲ့မီလန်ကြီးရှိနေသေးတယ်လို့ကျွန်တော်ယူဆတယ်ဘယ်မီလန်နေလဲဆိုတော့ကျွန်တော်မပြောတတ်ဘူးဆောစောပြောလို့အကောင်းကြီးနဲ့ဒီအနေနဲ့ကြည့်ရင်ရခိုင်ကိစ္စပြီးတဲ့ဒီလေသွားနိုင်ကြရည်ဒီနေကြရည်ရှိတယ်အဲနောက်တစ်ခုကတော့ခဏခဏပြောနေတဲ့ချင်းငွေကိစ္စပေါ့နော်ချင်းငွေကိစ္စမှာအဲနိုင်ငံလမ်းဘန်ကြီးကိုရင်းငွေချင်းငွေခွင့်ပြုလိုက်တဲ့ခါတော့ဒါကလည်းအတိုက်တာတစ်ခုရှိတော့အောက်ဘူးဖြစ်နိုင်တယ်အဲလူတညအားလုံးတော့ဒီရင်းကလုပ်ငန်းတွေအားလုံးဒီရင်းကချင်းတွေလာရင်းချင်းငွေအများကြီးရပါမယ်လို့မယူဆဘူးနောက်တစ်ခုကတော့ဒီနိုင်ငံရဲ့အင်းနိမ့်တာမှုကလည်းကျွန်တော်ထင်တာပြောရရင်တော့အင်းနိမ့်တဲ့နိုင်ငံတွေရဲ့အင်းနိမ့်တာမှုရှိနိုင်တယ်။နောက်တစ်ခုကအကြက်တဲပေါင်းများစွာကြုံပြီးအကြက်တဲပေါင်းများစွာလည်းအဲကြော်နိုင်ခဲ့ပြီ။အဲ့ဒီခါကျတော့ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အဲ့ဒီတော့အဆိုးဘက်ကအကောင်းဘက်ကတော့ဒီလိုမျိုးနေတယ်
ဆင်စီပိုင်းကဏ္ဍကိုနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုထပ်မှာတော့2018ခုနှစ်အတွင်းမြန်မာနိုင်ငံဆိုင်ရာအပါအဝင်နည်းပညာနဲ့ပတ်သက်ပြီးတော့ထူးခြားတဲ့သတင်းတွေကိုမဆုမြတ်မောင်ကဘလော့ဂါရီပြောပြတဲ့အစီအစဉ်မှာတင်ဆက်ပေးပါလိမ့်မယ်ရှင်။
အ ခု2018ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသတင်းတွေကိုပြန်ပြီးတော့သုံးသပ်ကြည့်လို့ရှိရင်အွန်လိုင်းပေါ်ကကိုယ့်ရဲ့အချက်လက်လုံခြုံရေးဘိုင်းနဲ့ဆိုင်တဲ့သတင်းတွေကတော်တော်ကိုလွှမ်းမိုးခဲ့တာတွေ့ရတယ်ကိုသားညုံကြီး
။သိကြတာပေါ့ဗျာ Facebook သုံးသူပေါင်း150ရဲ့အချက်လက်တွေကိုကိုင်ကန်ရှင်တွေမသိအောင်ခိုးယူအသုံးချခံရတဲ့ဆိုတဲ့သတင်းက2018 March လောက်ကစပြီးတော့ Holy Dijor ရောဖြစ်ခဲ့တာလေးမဆွေးမမွေး။
အမေရိကန်မှာမှတ်ပုံတင်ပြီးတော့ဗြိတိန်မှာလုပ်ငန်းလည်ပတ်နေတဲ့ဒီ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးတဲ့သူတွေရဲ့အချက်လက်တွေကိုပညာရေးလေ့လာမှုအတွက်ဗြိတိန်ပမောက္ခတယောက်ထွင်ခဲ့တဲ့ app ကနေတစင်ခိုးယူတာ Cambridge Analytica ကအဲ့ဒီလိုခိုးယူခဲ့တဲ့ Facebook သုံးတဲ့သူတန်း90လောက်ရဲ့အချက်လက်တွေကို2016 American သမ္မတရွေးကောက်ပွဲမှာဒီ Donald Trump အနိုင်ရဖို့အသုံးချခဲ့တယ်ဆိုတာကို New York Times သတင်းစာကြီးနဲ့ဗြိတိန်က The Observer, Guardian နဲ့ Channel 4သတင်းတွေမှာမတ်လ16ရက်နေ့ကသတင်းထုတ်တယ်။ကမ္ဘာမှာသုံးဆွဲသူတန်း2000ကျော်ရှိနေတဲ့လူမှုကွန်ရက်ကြီးမှာဒေတာလုံခြုံရေးလစ်ဟာခဲ့တယ်ဆိုတဲ့သတင်းကအတော်ကိုကြီးခဲ့တာရှင်
။ပိုဆိုးတာကဒီလိုခိုးယူအသုံးချခံခဲ့ရတာကို Facebook ကသိတယ်။သိရတဲ့ကိုင်ကန်ရှင်တွေကိုအသိမပေးဘဲကိုင်တွေဖြည့်ရှင်းဖို့ကြိုးစားတာကြောင့် American နဲ့ EU လွှတ်တော်တွေမှာ Facebook CEO Mark Zuckerberg ကိုယ်တိုင်လွှတ်တော်မတ်တွေရဲ့မိခုံတွေကိုဖြေခဲ့ရတယ်ဗျ။အချက်လက်တွေလုံခြုံစေရေးအတွက်လှုပ်ရှားတွေလှုပ်သွားပါမယ်လို့သူကပြောပေမဲ့ကုမ္ပဏီပေါ်မှာအယုံကြည်ပြတ်စရာဖြစ်ခဲ့ရတယ်။ကွန်မြူစုရှယ်ယာဈေးတွေထိုးကြတဲ့ကိစ္စကိုလည်းခံနေရပါတယ
်။ဒီပြဿနာက2018နှစ်စမ်းပိုင်းမှာဖြစ်ခဲ့ပြီးမြဲအခုနှစ်ကုန်ပိုင်းအထိလည်းဒီ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးနေတဲ့သူတွေရဲ့အချက်အလက်လုံခြုံရေးကာကွယ်ဖို့ထိထိရောက်ရောက်လုပ်နေရလားဆိုတာမေးခွန်းထုတ်စရာဖြစ်နေတော့မယ်လို့သတင်းတွေကထပ်ထွက်ခဲ့တယ်လေ
။ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တဲ့သတင်းရဆိုရင် Facebook ကသူ့ရဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေဖြစ်တဲ့ Google, Microsoft, Amazon, Netflix, Spotify တို့ကို Facebook သုံးသူတွေရဲ့အချက်လက်တွေကြေကြေမြတ်ရယူအသုံးချခွင့်ပြုထားတာတဲ့ Russia က Yandex ဆိုတဲ့အချက်လက်ရှာပြီးတဲ့ website တောင်မှပါသေးတယ်။အဲ့ဒါက2010ကနေ2018ခုနှစ်ထိဖြစ်ခဲ့တာ။တချို့ဆိုလို့ရှိရင်ဒီကနေ့ထိတောင်မှရယူခွင့်ပြီးထားတယ်လို့အကြေတွင်းကိုသတင်းထဲမှာရေးထားပါတယ
်။2018ခုနှစ်ထဲမှာနောက်ထပ်သတင်းကြီးဖြစ်ခဲ့တဲ့နည်းပညာသတင်းကတော့အမုန်းစကားနဲ့သတင်းအချက်အလက်အမှားတွေဖြန့်နေပြဿနာသတင်းမှာအမေရိကန်နဲ့ဥရောပနိုင်ငံကြီးတို့မှာဒီအရေးပါတဲ့ရွေးကောက်ပွဲတွေအခု2018ခုနှစ်ထဲမှာရှိခဲ့တော့နိုင်ငံရေးနဲ့ဆိုင်တဲ့သတင်းအချက်အလက်အမှားတွေကိုတမင်ရည်ရွယ်ချက်ရှိရှိဖြန့်နေပြဿနာသတင်းတွေကလည်းတော်တော်လေးတွေးကြည့်ရပါတယ်
။ Facebook, Twitter စတဲ့လူသုံးများတဲ့လူမှုကွန်ရက်တွေကအခုလိုမျိုးအချက်အလက်အမှားတွေကိုချိန်တိုတွင်းလူများကြီးစီရောက်လို့ဖြန့်နိုင်ဖို့အကောင်းဆုံးနေရာတွေဖြစ်တဲ့ဆိုရကူလည်းသတင်းတိုင်းလူလူမှာရေးကြတယ်အထူးသဖြင့်တော့ဒီ Facebook ပေါ်မှာသတင်းမှားတွေအချက်လက်မှားတွေဖြန့်တာပြင်သဘောထားအမြင်တွေမှားအောင်ပြပခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတဲ့ကိစ္စကလည်းဝေဖန်အပြစ်ကျင်စရာဖြစ်ခဲ့တယ်မဟုတ်လားဗျ။ရခိုင်ကိစ္စမှာဆိုရင်အမုန်းစကားတွေဖြန့်တာနဲ့ပတ်သက်ပြီးတော့ American လွှတ်တော်မှာတော့ Facebook ကထွက်ဆိုခဲ့ရသေးတယ
်။အဲဒါကြောင့်လေ Facebook ကြောင့်ဒီမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေအပေါ်ဘလို့တက်ရောက်မှုတွေရှိသလဲဆိုတဲ့အစီရင်ခံစာကို Facebook ကတီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ခိုင်းပြီးတော့ November 5ရက်နေ့မှာအစီရင်ခံစာထုတ်ခဲ့တယ်လေကိုသားညို့။
ဟုတ်တယ်လေမဆွေမမွေရဲ့အဲ့ဒီထဲမှာဒီ2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြပခတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကင်တွေဖို့သူတို့ပိုလုံးတင်တာကိုလည်း Facebook ကအတိအမှတ်ပြုခဲ့ပါတယ်
။ရခိုင်ကိစ္စကအဓိကဖြစ်ပေမဲ့ဒီစည်ရေးပြပခနဲ့ဆိုင်တဲ့အကြောင်းတွေဒါမှကတခြားကိစ္စရိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ကြမ်းကြမ်းတမ်းတမ်းတိုက်ခိုက်ရေးနေမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့လူမှုကွန်ရက်တွေပေါ်မှာဒီသတင်းမှဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူက VOA မြန်မာပိုင်းကိုပြောခဲ့ပါတယ
်။ကိစ္စရဲ့အတိုင်းမှလို့လို့ရှိတယ်လေ။ကိစ္စရဲ့အတိုင်းမှအခုဆိုရင်ကျွန်တော်တို့မျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့အဲ့လည်းလို့သူတို့လိုဒီဒီလူလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လည်းကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီတောင်းတာလုံသမားလေသမားကိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတက်ခိုက်တာကိုကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေကိုဒီတာဂက်ထားတက်ခိုက်အယုံကြီးလည်းရှိသောကနေပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒကထိုးနှက်မှုတွေရှိတယ်အဲဒါနဲ့နိုင်ငံကြီးရတဲ့ပုံပြင်နဲ့ကျွန်တော်တို့တာမန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပယ်ဆုံးမှဖြစ်တယ်လို့ပြောလို့ရတယ
်။ Facebook ကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတော့page တွေကိုဒီနှစ်ထဲမှာပိတ်ပစ်ခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်မှရဲ့ Facebook စာမျက်နှာ၊မြောက်ဝတီရုပ်သံစာမျက်နှာတွေလိုစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့ဒီလိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုထောက်ပြမှုတွေလည်းရှိနေပါတယ်။
2018ထဲကဘာကျော်ခဲ့တဲ့နည်းပညာသတင်းနောက်တစ်ခုကတော့ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ကြီးကဲတယောက်ကနေဒါနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းမှာအီရန်ပေါ်အမေရိကန်ဆူရကပိတ်ဆို့တန်ခတ်ထားတာကိုချိုးဖောက်ပြီးတော့ငွေကြေးအရှိအပြောင်းတွေလုပ်ခဲ့တယ်လို့ဟွာဝေးကဆွဆွဲခံနေရတာပ
ါ။ဗန်နိုင်းဆိုင်ရာအကြီးအကဲမန်ဝမ်ဂျိုကနေဒါမှာဖမ်းခံရပြီးတဲ့နောက်ဆက်တွဲနည်းပညာလောကမှာစိုးရိမ်စရာဖြစ်ခဲ့တာကဒီနိုင်ငံတကာမှာ 5G ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကိုရအဆင့်မြင့်တဲ့လုပ်ငန်းတွေထိခိုက်သွားမလားဆိုတာပါ။ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်ကိုအနည်းဆုံးအဆ20ပိုမြန်မဲ့ 5G ကိုရကိုအဆင့်မြင့်ဖို့အတွက်နိုင်ငံတော်တော်များများလုပ်နေကြတာလေ။ဒီ 5G ကိုရအဆင့်မြင့်တဲ့အခါမှာလိုတဲ့နည်းပညာနဲ့ဆက်သွယ်ရေးဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန်းကထုတ်နေတဲ့ကုမ္ပဏီတွေထဲမှာ Huawei နည်းပညာကုမ္ပဏီကြီးလည်းပါပါတဲ့မန်ဝမ်ချို့အဖမ်းခံရတော့ဒီလုပ်ငန်းတွေအနည်းအများထိခိုက်နိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတာပါ
။ Huawei နည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်သုံးနေကြတာဗျ။Huawei အစိုးရဆက်သွယ်ရေးလုပ်ငန်းတွေကကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဘလောက်တောင်လွှမ်းမိုးထားလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကုစားလေကိုသူရကိုကူက VOE မြန်မာပိုင်းကိုခုလိုရှင်းပြထားပါတယ်
။တို့ရဲ့သုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစကလုံးတွေတော့မသုံးနိုင်ဘူးပေါ့လေ။ဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကို transmit they you be the equipment နဲ့ cable ကြိုးတွေရစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောင့်တဲ့အတွက်အရေးစနစ်နဲ့ငွေချေးပြီးတော့မှဒီဟိုပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေ company တွေ MPT တို့ Telenor တို့ Ooredoo တို့အပါဝင်နေအနောက်နိုင်ငံက telecom company တွေပါတုံးနေတာကြားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးနဲ့မှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကိရိယာတွေ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံက company တွေအော်ညီမတို့ကြားဘူးမှာပါ Nokia, Siemens တို့ Ericsson တို့ Motorola တို့တို့တွေကစခဲ့တာအဲဒါပေမဲ့တဖြည်းဖြည်းအခုဝင်ငါးကလည်းတောင်းတော့ Huawei တို့ ZTE တို့ကကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်တို့ market share ဈေးကွက်အနေနဲ့
Huawei ရဲ့အစိုးရနည်းပညာဆက်သွယ်ရေးသုံးပစ္စည်းတွေကတဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်လှမ်းနိုင်နေအပြန်အလှန်ဆက်သွယ်မှုတွေကို hacker တွေကြားကခိုးယူနိုင်နားထောင်နိုင်နေဆိုတဲ့စိုးရိမ်မှုတွေကြောင့် American, Australia, New Zealand နဲ့ Japan အစိုးရတွေကတော့ဒီ 5G ကွန်ရက်တွေမှာ Huawei ပစ္စည်းတွေမသုံးဘူးလို့ကြေညာထားပေမဲ့ဥရောပနိုင်ငံတချို့ကတော့ဆက်ပြီးတော့အားပေးနေကြပါရဲ့ရှင်
2018နှစ်ထဲမှာနောက်ထူးခြားခဲ့တဲ့သတင်းကတော့နည်းပညာလုပ်ငန်းကြီးတွေရဲ့အဆုရှိရာအတက်ကျသတင်းပါအခုနှစ်ထဲမှာ Apple, Amazon နဲ့ Facebook ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဒေါ်လာ1 trillion ဈေးအထိဆန်းကျင်တင်တက်ခဲ့ပါတယ်ဒါမှမဟုတ် Normala 20ရက်နေတုန်းကတော့ထိတ်တန့် American နည်းပညာလုပ်ငန်းကြီး5ခုပေါင်းဈေးကွက်တန်ဖိုးအစုစုပေါင်းဒေါ်လာ1 trillion ကျော်ဈေးကျခဲ့တော့ဒီသတင်းကလည်း holy ကျော်ဖြစ်ခဲ့သေးတယ်လို့မဆွေမြမော
Facebook, Apple, Amazon, Netflix နဲ့ Google တို့ကိုသူတို့နာမည်အစီအစုံစာလုံးတွေယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်တာမလားတနင်္လာနေ့တက်ထားတဲ့ဒီ Fang အစုရှယ်ယာဈေးတွေက November တတိယပတ်တပတ်ထဲမှာပြန်ရှုံးသွားခဲ့တာပဲကိုသားညုံရဲ့
Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီ၅ခုလုံးပါအစုရှယ်ယာဈေးတွေကျရောက်တော့တဲ့ပြဿနာတစ်မျိုးစီရှိကြတယ်ဗျအခုလိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်ပါတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျခဲ့တယ်ဗျ
ကမ္ဘာမှာဒီစီးပွားရေးတိုးနှုန်းနှေးကွေးနေတာရောအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာမှန်းထားသလောက်အမြတ်မထွက်တာကြောင့်ရောနောက်ရေနံဈေးတွေကျနေတာကြောင့်မှရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာတွေထုတ်ရောက်နေကြတာကလည်းအခု2018ခုနှစ်ထဲအစုရှယ်ယာဈေးတွေကမောက်ကမဖြစ်ရတဲ့အကြောင်းကိုဖြစ်နေပါတယ
်မနက်ကပါဝင်ဖူမျိုးစဲနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတံမိုးနဲ့ဖုန်းတချို့တွေကကြိုတင်ထည့်ပြလိုက်တဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူတယ်ဆိုတဲ့အကြောင်း Financial Times စာကြီးထဲမှာအခုနှစ်ဇူလိုင်လတုန်းကဖော်ပြခဲ့ပါသေးတယ်
။လက်ကန် smartphone ထဲမှာဝယ်တွေကပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရယူတယ်ဆိုတာကိုနည်းပညာနဲ့အကျွမ်းတဝင်ရှိသူတွေကသိကြပြီးတော့ smartphone သုံးသူအများစုကတော့မသိကြဘူးတဲ့။ တည်ရလေဒီကိစ္စကိုအရေးကြီးလို့မရှိဘူးလို့မြန်မာနိုင်ငံကနီးပညာကျွမ်းကျင်သူတွေကပြောပါတယ်။တချို့ဆိုရင်ဒီကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app တွေကိုမှသုံးချင်လို့တီးတန့် download လုပ်ယူတာတွေလည်းမနည်းဘူးလို့ဆိုရဲ။ဥမာဒီတရုတ်ကလုပ်တဲ့ဇက်ဖျားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့မြန်မာနိုင်ငံအနေဆုံးမှဒီလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပြပါတယ်။
ဒါပြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရန်ညာတယ်ပေါ့လေအဲ့လိုဒါပြလို့ဟာမျိုးကို user ကိုယ်လည်းထည့်ကျင်ရတယ်ဒါပေမဲ့အဲ့ဒီဒါပြဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကသိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုသိပေမဲ့လည်းဟိုတိတ်ရေးကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times တင်လာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့မှာဒီတရုတ်လုပ် SingTech P10 ဆိုတဲ့ smartphone ထဲမှာဝယ်ရရပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဗမာရှိနေတယ်လဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးတန့်တတ်မှတ်ထားတဲ့နံပါတ်တွေကိုဒီလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ
်။ဒါရင်မကောက်ဘူးဗျလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူ့ရဲ့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေလဲဆိုတာသိနိုင်ဖို့အချက်လက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတည်းရန်မြောက်ဝေပို့ပြီးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကဆက်သွယ်ဝင်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုယ်တိုင်အမကန်ရောင်းနေတဲ့အချိန်မှာဒီဈေးသက်သာတဲ့ SingTech ဖုန်းတွေလည်းပါပါတယ်ခင်ဗျာ
။အခု2018ခုနှစ်ထဲမှာလူမှုကွန်ရက်တွေပေါ်မှာအချက်အလက်မှားတွေစိုးရိမ်စရာကောင်းလာအောင်ပြန့်နှံ့ခဲ့တာကြောင့်online အပိဒံ website ဖြစ်တဲ့ dictionary.com က misinformation ကို2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အချက်အလက်အများတွေပြန့်တဲ့နှုန်းပမာဏကလူမှုကွန်ရက်တွေရဲ့အစွမ်းကြောင့်အခု2018ခုနှစ်ထဲမှာအရန်များလာနေလို့ဒီပြဿနာကိုအရေးယူဖြေရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုသတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်ပါတယ်
။ကမ္ဘာနေရာစုံကလူတန်းပေါင်းများစွာ online ကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်အလက်များတွေပြန့်လာသိမြင်ပါတယ်။ဒါကြောင့်မလို့သတင်းမှားသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေလုတ်ပြီးတော့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့ dictionary.com ကပြောထားပါတယ
်2018ခုနှစ်ထဲမှာတိတိကျကျများလာတဲ့အချက်အလက်မှားဖြန့်တဲ့ပြဿနာကြီးကိုတိုက်ဖြတ်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံစ조사နေကြတယ်ကိုသားညုံရဲ့
အစိုးရတွေစီမင်းစည်းကမ်းချသူတွေဘက်ကလည်းဒီပြဿနာကိုအရေးတယူလုတ်ကင်တွယ်လာကြတာလည်းတွေ့ရတယ်မဟုတ်လားမဆွေးမမော
2018ခုနှစ်ထဲမှာဒီသတိထားစရာဖြစ်လာအောင် misinformation အချက်အလက်မှားပြဿနာကပို့ပို့ပြီးတော့ကြီးလာတာကို dictionary.com က2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးတော့မိမောင်းထိုးပြတာပါ misinformation အကျိုးဆက်နဲ့ဒီသတင်းတူသတင်းမှားပြဿနာတွေက2019ခုနှစ်ထဲမှာလည်းသတိထားစရာအဖြစ်နဲ့ဆက်ဖြစ်နေလိမ့်အောင်မယ်လို့လေ့လာသူတွေကပြောထားပါတယ်ရှင
်မဆုနေမွန်ကူတာညုံလို့တင်ဆက်ပေးထားတဲ့ blogger တွေပြောသမျှစီရင်ကိုနားဆင်ကြတာဖြစ်ပါတယ်ခုထာမှာတော့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်စီစဉ်မှာတော့ American ပြည်အောင်စု Washington DC မြို့တော်ကိုဗန္ဒာရေးဆိုင်ရာလေးလာရေးခီးစဉ်နဲ့လာရောက်ခဲ့တဲ့ဦးအောင်မြင့်ဦးကဘာကိုယုံကြည်လဲဆိုတာကိုနားဆင်ကြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီစီစဉ်လေးမှာပါဝင်ပြီးတော့ပြောခွင့်ရတဲ့အတွက်ကျွန်တော်အများကြီးဝမ်းသာပါတယ်ကျေးဇူးလက်တင်ပါတယ်ကျွန်တော်ကုမ္ပဏီဝန်ထမ်းကကုမ္ပဏီပိုင်ရှင်ဘဝကလောဆယ်ဖြတ်သန်းနေပါတယ်ကျွန်တော်အမြဲတမ်းကျွန်တော်ဝန်ထမ်းနေနဲ့ကျွန်တော်လုပ်ဖို့ဂိုင်းဘက်တွေကိုပြောလို့ရှိတဲ့စကားလေး၃ခုရှိပါတယ်အဲ့ဒါကတော့ကျွန်တော်ယုံကြည်ရာလေးဖြစ်ပါတယ်ကျွန်တော်ဝန်ထမ်းတွေကိုအမြဲတမ်းကျွန်တော်ပြောလို့ရှိတာကတော့နံပါတ်၁ရိုးသားရမယ်ရိုးသားရမယ်နံပါတ်၂ကြိုးစားရမယ်နံပါတ်၃ခိုင်းမလုတ်တဲ့သူလူမဖြစ်ပဲနဲ့မခိုင်းမနဲ့လုတ်တဲ့ intuition ပေါ့နော်အဲ့လိုမျိုးဖြစ်အောင်ကြိုးစားဖို့အမြဲတမ်းကျွန်တော်ပြောလို့ရှိတယ်ဆုံးမလို့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ရိုးသားမယ်ပေါ့နော်။ဆိုတော့အလုံးလုံးတဲ့အခါမှာလူတွေကတော်ပါတယ်ပညာရဲ့အပိုင်းမှာလည်းအားလုံးကတင်တန်းတည်တတ်ကြမယ်ပွဲတွေရကြမယ်တော်ပါတယ်။ဒါပေမဲ့ရိုးသားဖို့လိုပါတယ်ရိုးသားတယ်ဆိုတာကတော့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတော့ပေါ့နော်အာဥပမာပေါ့တတိယနေပြီးတော့ဝန်ထမ်းတွေကိုပြောမယ်အာအလုပ်ပြီးပြီလားပေါ့ဒါမဲ့မပြီးသေးဘူးဒါမဲ့ဘယ်လိုပြန်ဖြေလိုက်လဲဆိုတော့ပြီးသွားပါပြီပေါ့ပြီးပြီပေါ့အဲ့လိုမျိုးဖြေလိုက်တယ်ဒါကအမှန်ကတော့မရိုးသားတာပေါ့နော်အဲ့လိုတေးသေးလေးအစမရိုးသားရင်နောက်ကျရင်အကြီးကြီးတွေ linked the devil. No, not who are Ugama the Kuni in this way, a dentist born. A dentist told a Kunai at the way I made. I'm a Kuang Amin in Nauja. I met a dentama, Buma, and Yamau, so you're Kunai too like that, Muribo. No, Taro, whom you alluded community. No, I are Lidia Sabo. No, I'm here and as you damu machine. Now by Jai, did a Giari Puyo, Lingla Nine Nebo. No, not who are Chuzame. Below where daughter, below where you da, you da, or no? Choose a muale, she ame. The choria, machoza, jinjau, laza, soine, laza dojine, yadu dojine, dame, lohima, machoza, jinjau, or no? Tore lurimale, mihai to yavare, and now so to check out, or Kaima looked at this waga. To me, I now like she did the bobo, no? But I may look at this waga, go the way go shame, a good down go chime, a kuba loading, a bakuni beame, kuba winya, loba gaimedu, bakuni beame, any state of Kaliba. So I say that Kali, Shibule, Lule, that the Juriaja or Tore, that day, a Juanjin, a Yuda, what I mean, lemon yin, webio amalabo, no? Alumu, goye, alia. Anejaklia, Kaima looked at the Anejalipito. La Kaima looked at the Bobchen, no? Fabulu Genova Dari Bio Ale Suro, Geno Piadangere the Shauma, the Churia, Pinamatabu, the Churia, Technicamichuambu, Diluzumuri, Nyashibare, Dame, the Tiri, Luyoni Pini Jare. Namadi Chaga, Yudare, Duru, Duyoni Uchila, and Yudavare, Chuzavare. No, through Lemmy Mare, or Makaiman and a BB zone on Lunai Mare, so I chat the jungle, the Tiriga, the Luyon Niu, Muijare, Muibiro, Luyon Niu, Kainijin Pibare, or Janet Technique by Trajin Lurile, the Echakali Ru, Pizon, Pizzi Mesui, Gule, Wenango di Opibiro, Gulung and Lumesule, the Omine Ludio.
ဖြစ်နိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ပြောခွင့်ရရတယ်ကျေးဇူးတင်ပါတယ်ခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmeseatvoanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
အောင်မြင်ဦးပြောဆိုထားတဲ့သူရဲ့ကြံစည်စီကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့နောက်ဆက်ရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမဆုမြတ်မောင်ကတင်ပြပေးပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားပေါ်ဝီလန်ကိုတောက်ကြနေဒီဇင်ဘာ28ရက်နေ့တုန်းကတချို့မှုနဲ့ဖမ်းဆီးခဲ့ပြီးတော့အခုရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ရုရှားပြည်ထောင်စုလွန်ကြော်ရေးဌာန FSB ကဒီနေ့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဘလို့ကိစ္စမျိုးသူကျူးလွန်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့ပြောထားခြင်းမရှိပါဘူးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးရ Times Square နေရာမှာဒီကနေ့ညကျင်းပမဲ့နှစ်တစ်ကူပွဲအတွက်လုံခြုံရေးတွေတင်းကျပ်ထားပါတယ်ဒီနှစ်မှာတော့အဝေးထိန်း drone ယာဉ်တွေကိုလည်းပထမဆုံးသုံးပြီးတော့ကောင်းငင်ကနေစောင့်ကြည့်နေမယ်လို့ထောက်လိုင်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်နှစ်တစ်ကူချိန်မှာအမြင့်ကနေတဖြည်းဖြည်းကျလာမယ်ဒီအေယာမခရစ်စတယ်ဘောလုံးကြီးကို Times Square မှာလာကြည့်ပြီးတော့နှစ်တစ်ကြိုဆုံမဲ့သူနှစ်တန်းလောက်ရှိမယ်လို့နယူးယောက်မြို့တော်ဝန်ကခန့်မှန်းထားပါတယ်သတင်းတောက်တွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဂုဏ်ပြုတဲ့အနေနဲ့အေယာမခရစ်စတယ်ဘောလုံးကြီးကိုနှိမ့်ချလိုက်တဲ့ခလုတ်ကို New York Times, Washington Post, CNN သတင်းစာတွေအပြင်သတင်းဌာနတွေအပြင် American နာမည်ကြီးသတင်းတောက်တွေနဲ့ Editor တွေကအဲ့ဒီခလုတ်ကိုနှိမ့်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သတင်းတောက်တွေနဲ့သတင်းမီဒီယာတွေမှာလောက်ကိုင်းနေသူတွေအသက်ခံရမှုဟာအခု2018ခုနှစ်အတွင်းမှာတိုးလာခဲ့တယ်လို့ Belgium အခြေစိုက်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFG ကပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအခု2018အတွင်းမှာအသက်ခံရတဲ့သတင်းမီဒီယာသမားပေါင်း64ယောက်ထိများလာခဲ့ပြီးတော့ဒီနိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောကြားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့တနင်္ဂနွေနေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှေခ်ဟာစီနာရဲ့ညွမအဖွဲ့ကအပြတ်အသတ်အနိုင်ရတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့ကြေညာပါတယ်။ဒီကြားလက်ကိုအတိုက်ခံတွေကတော့လက်မခံပဲပယ်ချနေပါတယ်ရှင်
။သတင်းကြီးချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ဒီအမေရိကန်သံမနက်ဖြန်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00ထိ9.24 48.50 အပြင်9.90တို့ကနေလည်းဖမ်းယူလာစနေပါတယ်။ဖီရီကနားဆင်တဲ့အားလုံးကိုကျေးဇူးတင်ပါတယ်။တော်တာရှင်တွေအတွက်ဘေးကင်းပျော်ရွှင်တဲ့နှစ်သက်ကူးများဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.